This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
ဗီဒီယို NUG ကိုနားဆင်နေကြတဲ့မိဘပြည်သူများနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှစ်ပါးအေးချမ်းလုံခြုံကြပါစေလို့ဗီဒီယို NUG ဖွဲ့သားများမှဆုတောင်းမေတ္တာပို့သလိုက်ပါတယ်ခင်ဗျာမင်္ဂလာနံနက်ခင်းပါခင်ဗျာဒီကနေ့2025ခုနှစ်မေလ2ရက်နေ့ဗီဒီယို NUG ရဲ့မနက်ပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပရမအူးစွာရေဒီယို NUG စီရီသတင်းကောက်နှုတ်ချက်ကိုမင်းယူကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာရေဒီယို NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီးရေဒီယို NUG ရဲ့မနက်ခင်းစီရီသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပရမဆုံးစီရီသတင်းနေဖြင့်ငလင်နောက်ဆက်တွဲလုပ်ငန်းများနှင့်ဆက်ဆက်၍တစ်ဖက်သက်အပြည့်ရက်ကာလအားနောက်ထပ်တလသက်တမ်းထက်တိုးကြောင်းညီနောင်မဟာမိတ်သုံးဘွဲ့ဤထုတ်ပြန်ကြေညာတဲ့သတင်းကိုတင်ပြပေးပါမယ်။ငလင်နောက်ဆက်တွဲလုပ်ငန်းများနဲ့ဆက်ဆက်သောလုပ်ငန်းများဆက်လက်ဆောင်ရွက်နိုင်ရန်အချိန်ထပ်မံလိုအပ်နေမည်ဖြစ်သောကြောင့်2025ခုနှစ်မေလ1ရက်နေ့မှ31ရက်နေ့အထိလူသားချင်းစာနာထောက်ထားမှုဆိုင်ရာတစ်ဖက်သက်အပြည့်ရက်ကာလအားထပ်မံ၍နောက်ထပ်တလသက်တမ်းတိုးလိုက်ကြောင်းညီနောင်မဟာမိတ်သုံးဘွဲ့ကထုတ်ပြန်ကြေညာပါသည်အင်အားပြင်းငလင်နှင့်ငလင်ငယ်များ၏နောက်ဆက်တွဲလှုပ်ခတ်မှုများကြောင့်မြန်မာနိုင်ငံအနှံ့အပြားရှိထိခိုက်ပျက်စီးဆုံးရှုံးခဲ့ရသည့်ကြီးမားသောပျက်စီးဆုံးရှုံးမှုများကိုလှုံ့ဆော်နေကြသည့်ကယ်ဆယ်ရေးလုပ်ငန်းရှင်များသည်တလတာကြာသည့်တိုင်အောင်ရှင်းလင်းဖယ်ရှားရေးလုပ်ငန်းများကိုထိရောက်စွာလှုံ့ဆော်နိုင်ခြင်းမရှိသေးသည်ကိုတွေ့ရှိရတာကြောင့်လို့ဆိုထားပါသည်။ထို့ကြောင့်ထုတ်ပြန်ချက်အားထုတ်ပြန်ကြေညာလိုက်သည့်အချိန်မှစ၍ညီနောင်မဟာမိတ်သုံးဘွဲ့နှင့်စစ်ကောင်စီတို့တိုက်ပွဲဖြစ်ပွားလျက်ရှိသောနေရာများတွင်မိမိကိုယ်ကိုမိမိခုခံကာကွယ်သောတုံ့ပြန်မှုမျိုးမှလွဲ၍မိမိတို့ဘက်မှစတင်ထိုးစစ်ဆင်တိုက်ခိုက်ခြင်းမျိုးပြုလုပ်မည်မဟုတ်ကြောင်းအတိပေးထုတ်ပြန်ထားပါရခင်ဗျာဒုတိယသတင်းနေဖြင့် KPLA တက်ရင်အမှတ်626အနေဖြင့်ဖားဆောင်မြို့နယ်တွင်အခြားမဟာမိတ်ညီနောင်များနှင့်အတူစစ်စင်ရေးဆောင်ရွက်လျက်ရှိတဲ့သတင်းကိုတင်ပြပေးပါမယ်ကရင်နီပြည်ပြည်သူ့လွတ်မြောက်ရေးတပ်မတော်ဗဟိုစစ်ဦးစီးတက်ရင်အမှတ်626အနေဖြင့်ဖားဆောင်မြို့နယ်တွင်အခြားမဟာမိတ်ညီနောင်များနှင့်အတူစစ်စင်ရေးဆောင်ရွက်လျက်ရှိကြောင်းသတင်းထုတ်ပြန်ထားပါသည်ထိတွေ့တိုက်ပွဲပုံမှန်ရှိနေပြီးထိခိုက်ဒဏ်ရာရသူများရှိကာကြာဆုံးသူတချို့လည်းရှိတယ်လို့ဖော်ပြထားပါသည်အကြံဖတ်စစ်ကောင်စီအနေဖြင့်ထောက်ပို့လေယာဉ်ဖြင့်ရိခါခဲယမ်းဖြစ်တင်းမှုများလှုံ့ဆော်လျက်ရှိပြီးကင်းထောက် drone နှင့်လဲထောက်လန်းကလက်နက်ကြီးများနေ့စဉ်ရက်ဆက်ပြခတ်လျက်ရှိသည့်အပြင် drone ဘုံချခြင်းတို့ကိုလည်းပြုလုပ်နေကတိုက်လေရင်ဖြင့်စစ်မြေပြင်မဟုတ်သည့်ရပ်သားနေရာများသို့လည်းလေကြောင်းတိုက်ခိုက်မှုပြုလုပ်လျက်ရှိတယ်လို့သိရပါတယ် KPLA B626 တပ်ဖွဲ့အပြင်မဟာမိတ်တပ်များသည်လည်းလက်နက်ခဲယမ်းရိခါလောင်စာစီကားပြုပြင်စရိတ်တို့လည်းလိုအပ်ချက်ရှိနေပါသဖြင့်ကူညီပေးကြပါရန်မေတ္တာရက်ခံထားပါတယ်ခင်ဗျာဆလဘီစမိတ်ခုံမြို့မှာကင်းလဲ့နေတဲ့စစ်ကောင်စီတပ်ဖွဲ့ကိုအနီးကပ်ဝင်ရောက်တိုက်ခိုက်တဲ့သတင်းကိုတင်ပြပေးပါမယ်။မန္တလေးတိုင်းမြင်းညံခရိုင်စမိတ်ခုံမြို့အတွင်းကင်းလဲ့နေတဲ့စစ်ကောင်စီတပ်သားများကိုအနီးကပ်ဝင်ရောက်တိုက်ခိုက်ခဲ့ရာဗိုလ်တအုပ်အပါအဝင်ပြည်သူစစ်နှစ်ဦးသေဆုံးခဲ့တယ်လို့မြင်းညံ Black Tiger MPD တပ်ဖွဲ့ကထုတ်ပြန်ထားပါတယ်။ဧပြီလ30ရက်နေ့ည8နာရီခန့်မှာကင်းပတ်နေတဲ့စစ်ကောင်စီတပ်ဖွဲ့ကိုပျောက်ကြားနှီးပြူဟာအုံပြုပြီးအနီးကပ်ဝင်ရောက်တိုက်ခိုက်ခဲ့တာလို့ဆိုပါတယ်။တိုက်ခိုက်မှုအတွင်းစစ်ကောင်စီတပ်ဗတ်မှဗိုလ်တအုပ်အပါအဝင်ပြည်သူစစ်နှစ်ဦးသေဆုံးခဲ့ကာ G3 တနက်နှစ်လက် G78 တောင်းကိုတင်းဆဲရရှိခဲ့တယ်လို့သိရပါတယ်။မြင်းညံ Black Tiger MPD တပ်ဖွဲ့အနေနဲ့မြို့ရင်းစစ်စင်ရေးမစ်ရှင်များကိုအချိန်နဲ့တပြေးညီဖော်ဆောင်နေတာကြောင့်မိဘပြည်သူများအနေဖြင့်စစ်ကောင်စီတပ်သားများနဲ့နီးကပ်စွာသွာလာနေထိုင်ခြင်းမပြုကြဖို့အသိပေးထားပါတယ်ခင်ဗျာ။ဆလဘီ အညာကရင်ကျေးရွာစာတင်ကျောင်းအနီးကိုစစ်ကောင်စီကဘုံကျဲခဲ့ရာအမျိုးသမီး၄ဦးသေဆုံးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မကွေးတိုင်းကံကောခရိုင်စောမြို့နယ်အညာကရင်ကျေးရွာစာတင်ကျောင်းအနီးကိုစစ်ကောင်စီကဘုံကျဲတိုက်ခိုက်ခဲ့ရာအမျိုးသမီး၄ဦးသေဆုံးတယ်လို့ရောအလင်းနှန်းကထုတ်ပြန်ထားပါတယ်။မေလ၁ရက်နေ့မနက်စင်တိုင်း52မိနစ်နဲ့58မိနစ်တို့မှာတရဦးလေတပ်ကတက်လာတဲ့ Jet Fighter တစ်စီးဖြင့်တိုက်ပွဲဖြစ်ပွားခြင်းမရှိဘဲအညာကတင်းကျေးရွာကိုပေါင်150ဘုံနှလုံးကျဲချတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။ဘုံကျဲတိုက်ခိုက်မှုအတွင်းအသက်65နှစ်အရွယ်ဒေါ်မတ်ကြည်လေး52နှစ်အရွယ်ဒေါ်တင်တင်ခိုင်နဲ့38နှစ်အရွယ်ဒေါ်ပြားတာတို့သုံးဦးနေရာမှာပဲပွဲချင်းပြီးသေဆုံးခဲ့ရကအသက်8နှစ်အရွယ်ရှိမခွန်းဆက်ချူဟာလည်းဆေးရုံကိုပို့ဆောင်နေစဉ်လမ်းမှာသေဆုံးခဲ့ရတယ်လို့သိရပါတယ်။ထို့အပြင်ကျေးရွာစာတင်ကျောင်းနဲ့နေအိမ်၅လုံးခန့်ထိခိုက်ပျက်စီးခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ဆက်လက်ပြီးမင်းလာမြို့နယ်တွင်စစ်တပ်ကကျေးရွာ၃ရွာကိုမီးရှို့ဖျက်ဆီးနေတဲ့သတင်းကိုတင်ပြပေးပါမယ်။မင်းလာမြို့နယ်တွင်စစ်ကြောင်းထိုးနေသည့်အကြမ်းဖက်စစ်တပ်ကမေလ၁ရက်နေ့9:30မိနစ်ခန့်မှစတင်ကငမိုးရိပ်ကျေးရွာရှိပြည်သူပိုင်းနေအိမ်များကိုမီးရှို့ဖျက်ဆီးနေကြောင်းဒေသခံသတင်းရင်းမြစ်များထံမှသိရပါတယ်။ငမိုးရိပ်ကျေးရွာတွင်နေအိမ်များကိုမီးရှို့ပြီးနောက်အနီးအနားရှိကျေးရွာများကိုလက်နက်ကြီးများဖြင့်ရန်တမ်းပစ်ခတ်နေတယ်လို့သိရပါတယ်။ထို့အပြင်ဧပြီလ30ရက်နေ့တွင်လည်းစစ်တပ်ကမင်းလာမြို့နယ်ရှိဇရစ်မြောင်ရွာအရှိကုန်းနှင့်ရွှေပေါက်ပင်ရွာတို့ကိုမီးရှို့ဖျက်ဆီးခဲ့တယ်လို့သိရပါတယ်။ဧပြီလ28ရက်နေ့ကလည်းမင်းလာမြို့နယ်တာကလေးရွာဖုန်ကြီးကျောင်းတွင်တပ်ဆွဲထားသည့်စစ်တပ်ကလက်နက်ကြီးကြီးလေးလုံးဖြင့်ငလာဆန်းရွာသို့ပစ်ခတ်ခဲ့ရာနေအိမ်တစ်လုံးပျက်စီးသွားပြီးပြည်သူ2ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးလေကြောင်းတိုက်ခိုက်မှုကြောင့်တပိတ်ချင်းမြို့နယ်ရွာများရှိထိခိုက်သူများအားထောက်ပံ့ရေးပေးအပ်တဲ့သတင်းကိုတင်ပြပေးပါမယ်။အကြံဖတ်စစ်ကောင်စီ၏လေကြောင်းတိုက်ခိုက်မှုများကြောင့်တပိတ်ချင်းမြို့နယ်ရှိလက်ကျချေးရွာနှင့်ရေထွက်ချေးရွာတို့တွင်ထိခိုက်နစ်နာခဲ့ရသည့်အိမ်ထောင်စုများအားပြည်သူ့ကာကွယ်တပ်မတော်မန္တလေးမှ2025ခုနှစ်ဧပြီလ28ရက်နေ့ကတွေ့ဆုံကထောက်ပံ့ခြင်းများပေးအပ်ခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်။ဧပြီလအတွင်းစစ်ကောင်စီ၏လေကြောင်းတိုက်ခိုက်မှုများကြောင့်အဆိုပါချေးရွာ၂ရွာတွင်အပြစ်မဲ့ပြည်သူ50ဦးခန့်အသက်ဆုံးရှုံးခဲ့ပြီး80ဦးခန့်ထိခိုက်ဒဏ်ရာရရှိခဲ့ကာပြည်သူပိုင်အိုးအိမ်များစွာပျက်စီးဆုံးရှုံးခဲ့ရတယ်လို့သိရပါတယ်ခင်ဗျာ။ဆလဘီဧပြီလအတွင်းတအောင်းဒေသမှာမူရစ်စေးဝါးရောင်းဝယ်သူ73ဦးနဲ့သုံးဆွဲသူ65ဦးကိုဖမ်းဆီးခဲ့မိုးကုံမြို့နယ်မှာစစ်ကောင်စီကပေါင်150ဘုံနှလုံးကျဲချတိုက်ခိုက်တဲ့သတင်းကိုတင်ပြပေးပါမယ်။ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF TNLA အုပ်ချုပ်နယ်မြေမှာဧပြီလ1ရက်အတွင်းမူရစ်စေးဝါးရောင်းဝယ်သူ73ဦးနဲ့သုံးဆွဲသူ65ဦးကိုတအောင်းပြည်မြို့နယ်ရဲတပ်ဖွဲ့ကဖမ်းဆီးနိုင်ခဲ့တယ်လို့ထုတ်ပြန်ထားပါတယ်။ကြောင်မဲမြို့နယ်မှာမူရစ်စေးရောင်းဝယ်သူအမျိုးသမီး2ဦးနဲ့အမျိုးသား3ဦးနဲ့အတူဘိန်းဖြူ36ခွက်ဘိန်းဖြူထည့်ထားတဲ့တလမခန့်ဘူး9ဘူး WY စာတန်းပါစိတ်ကြွဆေးပြား6414ပြားဖုံးကိုလုံးငွေသား92သိန်းကျပ်နှင့်အတူဖမ်းဆီးရမိခဲ့တယ်လို့ဆိုပါတယ်။ထို့အပြင်နောင်ချိုမြို့နယ်မှာလည်းမူရစ်စေးဝါးရောင်းဝယ်သူတဦးကိုရာမဆေးပြားများဘိန်းဖြူထည့်ထားတဲ့ M150 ပလင်းတပလင်းပလင်းသေးတပလင်းနှင့်အတူဖမ်းဆီးရမိခဲ့ပါတယ်။အလားတူကုတ်ခိုင်မြို့နယ်မှာလည်းရောင်းဝယ်သူ၄ဦးနဲ့သုံးဆွဲသူ၄ဦးတို့ကိုဖမ်းဆီးရမိခဲ့ပြီးဘိန်းဖြူထည့်ထားတဲ့ခွက်2ခွက်ဘိန်းဖြူ25ဂရမ်ရာမဆေးပြားအလုံး3ထောင်ဖုန်းတစ်လုံးနဲ့ဆက်ဆက်ပစ္စည်းအများအပြားကိုသိမ်းဆည်းရရှိခဲ့တယ်လို့သိရပါတယ်။မန်တုံမြို့နယ်မှာလည်းမူရစ်စေးဝါးရောင်းဝယ်သူ2ဦးနဲ့သုံးဆွဲသူ50ဦး၊နမ်တူမြို့နယ်မှာလည်းရောင်းဝယ်သူ3ဦးနဲ့သုံးဆွဲသူ9ဦး၊တီဘောမြို့နယ်မှာသုံးဆွဲသူ2ဦးတို့ကို PSLF TNLA မြို့နယ်ရဲတပ်ဖွဲ့ကဖမ်းဆီးနိုင်ခဲ့တယ်လို့ဖော်ပြထားပါတယ်။ထို့အပြင်ဧပြီလ30ရက်နေ့ည8နာရီခွဲခန့်မှာမိုးကုံးမြို့အနောက်ပိုင်းတစ်ဆိန်ကုန်းနဲ့ကြောက်ပုတ်ကျေးရွာကြားကိုတိုက်ပွဲဖြစ်ပွားခြင်းမရှိဘဲစစ်ကောင်စီတပ်ကပေါင်150ဘုံနှလုံးလာရောက်ကျဲချတိုက်ခိုက်ခဲ့တယ်လို့သိရပါတယ်ခင်ဗျာ။ယခုနောက်ဆုံးစစ်ရေးသတင်းအနေဖြင့်တောကြီးကန်းခုနှစ်ကောင်တပ်ရင်းမှရှေ့တန်းရဲဘော်များအားရဲဘော်စေကူတာမှုလက်တွေ့တင်ဒန်းပေးအပ်တဲ့သတင်းကိုတင်ပြပေးပါမယ်။ရှေ့တန်းစစ်မြေပြင်တွင်တာဝန်ထမ်းဆောင်နေသည့်တောကြီးကန်းခုနှစ်ကောင်တပ်ရင်းမှရဲဘော်များအားစစ်မြေပြင်တွင်ကြီးထစ်မှန်ခြင်းသို့မဟုတ်အခြားတရားများရရှိပါကအသက်ဆုံးရှုံးမှုမဖြစ်ပေါ်စေရန်ရဲဘော်စေကူတာမှုနီလန်းများကိုလက်တွေ့တင်ကြားပေးသည့်တင်ဒန်းတရက်ကိုတပ်ရင်းစစ်တပ်ဖွဲ့ကပြုလုပ်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါသည်။တင်ဒန်းတွင်ရဲဘော်များအနေဖြင့်နောက်တန်းစေကူတာမှုနေရာသို့မပို့ဆောင်နိုင်မီသ တွေးထွက်လွန်ကဲမှုကိုထိန်းချုပ်ရန်နှင့်အရေးပေါ်ပြုစုနည်းများကိုအချင်းချင်းလက်တွေ့လေ့ကျင့်ခဲ့ကြတယ်လို့သိရပါတယ်။တောကြီးကန်းတရင်အနေဖြင့်စစ်ရေးတာဝန်များအားလက်ချိန်များတွင်ရဲဘော်များအားစစ်မြေပြင်အတွက်လိုအပ်သောကျွမ်းကျင်မှုများကိုပုံမှန်လေ့ကျင့်သင်ကြားပေးလျက်ရှိတယ်လို့သိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စစ်ရေးသတင်းကောင်းထုတ်ချက်တွေကိုတော့ Radio NUG သတင်းတောက်တာကီမင်းစစ်သွေးနဲ့ခါရှယ်တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။Video NUG မှဆက်လက်အတန်းလွှင့်ပေးနေပါတယ်။စီရေးသတင်းကောင်းထုတ်ချက်အပြီးမှာတော့ပြည်တွင်းသတင်းများကိုຫນွေဦးမိုင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ရှင်။အလုတ္တမထုကြီးနဲ့အတူအောင်ပွဲရသည့်အထိအတူတကွတိုက်ပွဲဝင်သွားမယ်လို့ပြည်တော်စုဝင်ကြီးချုပ်ပြောကြားတဲ့သတင်းကိုဥစွာတင်ပြပေးသွားပါမယ်။အလုတ္တမထုကြီးနဲ့အတူအောင်ပွဲရသည့်အထိအတူတကွတိုက်ပွဲဝင်သွားမယ်လို့ပြည်တော်စုဝင်ကြီးချုပ်မောင်ဝင်းခိုင်တန်းက2025ခုနှစ်ကမ္ဘာအလုတ္တမနေ့အမတ်တရဂရိစကားမှာဖဲ့သွင်းပြောပါတယ်။ဖိနှိပ်မှုအောက်မှရုံထွက်ကာနှွေးဥတော်လှန်ရေးအင်အားစုအဖြစ်ပြည်သူနဲ့အတူတသားတည်းပါဝင်တိုက်ပွဲဝင်နေသောမြန်မာအလုတ္တမထုကြီးကိုအမျိုးသားရင်သွေးရေးအစိုးရကလေးစားစွာဂုဏ်ပြုမှတ်တမ်းတင်အပ်ပါတယ်။မိမိတို့အခွင့်အရေးနဲ့တရားမျှတမှုအတွက်အသက်သွေးချွေးရင်းနှီးနဲ့မဆုံးမနဲ့တော်ဆွဲဖြင့်ကြံ့ကြံ့ခံနေသည့်အလုတ္တမသူရဲကောင်းများ၏စွန့်လွတ်အနစ်နာခံမှုကိုအစဉ်အမှတ်ရနေမည်ဖြစ်ပါတယ်။တော်လှန်ရေးမှန်တိုင်းဖြစ်တဲ့ကဲ့သို့ Federal Democracy ပြည်ထောင်စုသစ်တည်ဆောက်ရေးတွင်လည်းအတိကအခန်းကဏ္ဍမှပါဝင်မိအလုတ္တမထုကြီးနှင့်အတူအောင်ပွဲရသည့်အထိအတူတကွတိုက်ပွဲဝင်သွားမည်ဟုအခိုင်အမာကတိသက်စာပြုပါれလို့ဖော်ပြပါရယ်။အကြံဖက်စေအုပ်စုဟာအလုတ္တမများကိုအတမအစစ်မှုထမ်းစေခိုင်းခြင်းနဲ့ဖိနှိပ်မှုများလက်ရှိမှာကျိုးလွန်လက်ရှိပါရယ်ရှင်။ဆလပီ NUG ဟာတမန်အစိုးရလို့မဟုတ်ဘဲတော်လှန်ရေးအစိုးရတည့်ရဲ့အနေနဲ့ရန်နီယာတစ်ကိုတိဆောက်နေရတာဖြစ်တယ်လို့ဆိုတဲ့သတင်းကိုတင်ပြပါမယ်။ NUG ဟာတမန်အစိုးရလို့မဟုတ်ဘဲတော်လှန်ရေးအစိုးရတည့်ရဲ့အနေနဲ့ရန်နီယာတစ်ကိုတိဆောက်နေရတာဖြစ်တယ်လို့ချက်သမရနိုင်ငံဆိုင်ရာ NUG ကိုယ်စားလှယ်ဦးလင်းတန်ကဆိုပါတယ်။စစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်အကြမ်းဖက်စစ်တပ်လက်ထဲမှာအစိုးရရန်နီယာတစ်ခုလုံးရောက်ရှိသွားခဲ့တာကြောင့် NUG ဟာတမန်အစိုးရလို့မဟုတ်ဘဲတော်လှန်ရေးအစိုးရတည့်ရဲ့အနေနဲ့ရန်နီယာတစ်ကိုတိဆောက်နေရပြန်လာလဲဖြစ်ပါတယ်ဒီလိုတိဆောက်တဲ့အခါအခက်ခဲစိန်ခေါ်မှုများစွာကိုရင်ဆိုင်ကြရပါတယ်ဒီရင်ဆိုင်မှုတွေကိုတဆင့်ချင်းကြော်လွှားနေကြတာအခုဆိုအတော်ခရီးရောက်လာပြီလို့ပြောနိုင်ပါတယ်ကမ္ဘာသမိုင်းမှာအချိန်လေးနှစ်တာအတွင်းအခုလိုတော်လှန်ရေးအောင်မြင်မှုမျိုးရှိနေတဲ့မြန်မာတော်လှန်ရေးလို့တခုမျှရှိမနေတာကိုတော့သတိပြုမိကြမယ်ထင်ပါတယ်ဒါရီဟာမြန်မာနေတော်လှန်ရေးမှာပုံစံမျိုးစုံနဲ့ပါဝင်နေကြသူတိုင်းရဲ့စူးစမ်းအားထုတ်မှုဆိုတာပဲဖြစ်ပါတယ်လို့ဆိုပါတယ်ဒါ့အပြင်ဖက်ဒရယ်ပြည်ထောင်စုအတွက်အတွင်ကူးပြောင်းရေးဆိုင်ရာဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရေးကိုလည်းလှုပ်ဆောင်နေရပြီးနိုင်ငံရေးအရာအရေးကြီးတဲ့အခြေလှမ်းတရေလည်းဖြစ်တယ်လို့ဆိုပါတယ်ရှင်မလေးရှားကမြန်မာနိုင်ငံတွင်အပြစ်အခက်ရက်စဲရေတိုးချက်ရန်တောင်းဆိုတဲ့တင်ကုန်ဆက်လက်တင်ပြပါမယ်။မလေးရှားဝန်ကြီးချုပ်ဒါတိုစရီအန်ဝါ ဤဘရာဟင်ကမြန်မာနိုင်ငံတွင်စစ်ကောင်စီနှင့်မျိုးတောင်းငင်ငွေရေးအစိုးရ NUG အပါအဝင်တက်ဆိုင်သူများကြေညာထားသည့်လက်ရှိအပြစ်ခက်ရက်စဲရေကိုဆက်လက်ထိန်းသိမ်းပြီးနိုင်ငံတော်ဝန်တို့ချဲ့ထွေရအလင်းနဲ့တောင်းဆိုလိုက်ပါရယ်။ဧပြီလ30ရက်တွင်တက်တန်းကုံဆုံမိစကိုင်းနှင့်မလေးတို့၏ငလင်တန်းခန်းဒေသများတွင်အကန့်အသတ်ဖြင့်ထားရှိသည့်ပြစ်ခတ်ရစဲရေးကိုနိုင်ငံတော်ဝန်လူသားချင်းစာနာထောက်ထားမှုအကူအညီများအနောက်ရှက်ကေးစွာပေးပို့နိုင်ရန်ချဲ့ထွေရန်လိုအပ်သည်ဟု၎င်းကပြောကြားပါရယ်။ဤပြစ်ခတ်ရစဲရေးသည်မြန်မာနိုင်ငံတွင်ရှိလူသားချင်းစာနာထောက်ထားမှုလုပ်ငန်းများကိုဘေးကင်းစွာထိရောက်စွာဆောင်ရွက်နိုင်ရန်နှင့်ကေဆယ်ရေးအဖွဲ့များနှင့်ဆေးပစံရဝန်ထမ်းများ၏လုံခြုံရေးကိုအာမခံရန်မရှိမဖြစ်လိုအပ်သည်ဟုမလေးရှားကထောက်ပြထားပါရယ်ရှင်။လုပ်ငန်းခွင်အကျိုးမြတ်ထက်လူခွင့်ရေးကိုတန်ဖိုးထားတဲ့စီးပွားရေးစနစ်တစ်ခုတည်ဆောက်သွားမယ်လို့ကဲယူကရီပြုတ်တဲ့သတင်းကိုနောက်ထပ်တင်ပြပါမယ်။မေလ၁ရက်နေ့မှာကြာရောက်တဲ့အပြည့်ပြည့်ဆိုင်ရာအလုပ်သမားနေ့ထုတ်ပြန်ချက်မှာလုပ်ငန်းခွင်အကျိုးမြတ်ထက်လူခွင့်ရေးကိုတန်ဖိုးထားတဲ့စီးပွားရေးစနစ်တစ်ခုတည်ဆောက်သွားမယ်လို့ကဲယူကရီပြုတ်ခဲ့ပါတယ်။မေလ၁ရက်နေ့ဟာအလုပ်သမားများရဲ့ခွင့်ရေးရရှိရန်ဆန္ဒပြတောင်းဆိုခဲ့တဲ့သမိုင်းဝင်နေ့ဖြစ်တဲ့အပြင်ယနေ့အထိထိုကျိုးပန်းမှုများကိုပြန်အောင်မဲ့ဂုဏ်ပြုအပ်တဲ့တန်ဖိုးရှိတဲ့ဤတနေ့လည်းဖြစ်တယ်လို့ဆိုပါရဲကရင်အမျိုးသားအစည်းအရုံးကလူတိုင်းအတွက်လုံခြုံမှုရှိသောတရားမျှတသောတန်းတူညီမျှသောလုပ်ငန်းခွင်ရရှိစေရန်စ조사နေကြသူအလုံးနဲ့အတူယက်တီထောက်ခံပြီးလုပ်ငန်းခွင်တိုင်းမှာဂုဏ်သိက္ခာလေးစားမှုနဲ့တရားမျှတမှုရှိဖို့ဟာ ခြေခံအခွင့်အရေးဖြစ်တယ်လို့လက်ခံယုံကြည်ကြောင်းဖော်ပြထားပါတယ်။ထို့ပြင်လုပ်ငန်းခွင်အကျိုးမြတ်ထက်လူခွင့်ရေးကိုအသားပေးပြီးအလုပ်သမားများရဲ့နစ်နာခံပေးဆက်မှုကိုထူထောင်မိုးထားတဲ့စီးပွားရေးစနစ်တစ်ခုတည်ဆောက်သွားမယ်လို့လည်းခဲယူကကြေညာထားတာဖြစ်ပါတယ်ရှင်။ဆလပီလူအခွင့်ရေးဆိုင်ရာတာဝန်ခံများအတွက်လူအခွင့်ရေးနီးပြတင်နန်းအောင်မြင်စွာကျင်းပပြီးစီးတဲ့တွင်လူအခွင့်ရေးဝန်ကြီးဌာန၏စကိုင်းတိုင်းနှင့်မကွေးတိုင်းအတွင်းရှိလူအခွင့်ရေးဆိုင်ရာတာဝန်ခံများအတွက်ဖွင့်လှစ်ပို့ချခဲ့သောလူအခွင့်ရေးနီးပြတင်နန်းစင်ပွဲကိုဧပြီလ30ရက်နေ့ကအောင်မြင်စွာကျင်းပခဲ့ပါတယ်။တင်နန်းကို2025ခုနှစ်ဧပြီလ24ရက်နေ့မှဧပြီလ30ရက်နေ့အထိ9ရက်တာကျင်းပပို့ချခဲ့ခြင်းဖြစ်ပြီးတင်နန်းကိုလူအခွင့်ရေးဆိုင်ရာဝန်ကြီးဌာနနှင့်ညီမျှခြင်းမြန်မာအဖွဲ့တို့ကပူးပေါင်းကျင်းပခဲ့ပြီးတင်နန်းသား18ဦးတင်နန်းသူ10ဦးစုစုပေါင်း29ဦးတက်ရောက်ခဲ့ပါတယ်။တင်နန်းတွင်လူအခွင့်ရေးအတိတ်ပဲနဲ့သမိုင်းကြောင်းများပြည်ပဆိုင်ရာလူအခွင့်ရေးစာရန်ပါအခွင့်ရေးများမြေပြင်အခြေအနေများနဲ့ဆက်စပ်၍တရားမျှတမှုဖော်ဆောင်နိုင်ရန်နည်းလမ်းများလူအခွင့်ရေးဆိုင်ရာဥပဒေများစင့်ပွားတင်နန်းပို့ချရန်တင်ကြားမှုအထောက်အကူပြုပျက်စီးအသုံးပြုပုံများစသည်တို့ကိုတင်ကြားပို့ချခဲ့ပြီးမြေပြင်လူအခွင့်ရေးတင်နန်းပြန်လည်ပို့ချနိုင်မည့်အစီအစဉ်များကိုရေးဆွဲချမှတ်နိုင်ခဲ့ပါတယ်ရှင်။မွန်ပြည်ဖက်ဒရယ်ကောင်စီပြည်ထရေးဌာနကအခြေခံအမှုစစ်တင်နန်းပြုလုပ်ခဲ့တဲ့သတင်းကိုနောက်ဆုံးတင်ပြပေးသွားပါမယ်။မွန်ပြည်နယ်ရေးမြုံနယ်တောင်ပိုင်းကလွတ်မြောက်နေမြေတနေရာမှာမွန်ပြည်ဖက်ဒရယ်ကောင်စီ MSFC ပြည်ထရေးဌာနမှဦးဆောင်ပြီးအခြေခံမှုစစ်တင်နန်းပြုလုပ်ခဲ့လို့သိရပါတယ်။အဆိုပါတင်နန်းကိုဧပြီလ20ရက်နေ့ကစတင်ပြုလုပ်ခဲ့တာဖြစ်ပြီးမှုခင်းမှတ်တမ်းကောက်ယူခြင်းထိမ့်သိမ်းခြင်းနဲ့အမှုစစ်နည်းများကိုတင်ကြားပေးခဲ့လို့ဆိုပါတယ်။တင်နန်းကိုဒေါနစစ်ကြောင်းရေးပြောက်ကြားတက် YGF ဝန်ပြေတော်လှန်ရေးတက် MSRF တို့မှရေးပေါ်များတက်ရောက်ခဲ့ကြပြီးတင်နန်းကာလ9ရက်တာကြာမြင့်ခဲ့လို့သိရပါတယ်။တော်လှန်ကာလအတွင်းဖမ်းဆီးခံလာရတဲ့ရာဇဝတ်သားတွေကိုစနစ်တကျစစ်ဆေးနိုင်အောင်တချိန်တည်းမှာပဲအနာဂတ်မှာပေါ်ပေါက်လာနိုင်တဲ့တော်လှန်ရေးဆိုင်ရာမှုခင်းတွေကိုရှော့ချနိုင်ဖို့ရည်ရွယ်ပြီးတင်နန်းပြုတ်လို့ရတာလို့ MSFC ပြည်ထရေးဌာနမှနိုင်ပညာမှန်ကလာကိုအင်စာစင်မှာဖြေဆိုထားပါတယ်။မွန်ပြည်ဖက်ဒရယ်ကောင်စီကိုဥပဒေပြုရေးတရားရင်းနဲ့အုပ်ချုပ်ရေးကော်မတီ3ရက်ဖြစ်ဖွဲ့စည်းထားပြီးအုပ်ချုပ်ရေးကော်မတီအောက်မှာကာကွယ်ဌာနပြည်ထရေးဌာနလူသားချင်းစာနာမှုနဲ့ကယ်ဆယ်ရေးဌာနပညာရေးဌာနဂျမိုက်ဌာနသတင်းပြန်ကြားနဲ့လူထုဆက်ဆံရေးဌာနလူငယ်အမျိုးသမီးကလေးနဲ့ဂျင်ဒါတန်းတူရေးဌာနပြပဆက်ဆံရေးဌာနဘာနာရေးနဲ့အခွန်ကောက်ဌာနစတဲ့ဌာန၉ခုဖွဲ့စည်းထားပြီးပြည်သူအကျိုးပြုလုပ်ငန်းများဆောင်ရွက်ပေးနေရလို့သိရပါတယ်ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio UNG သတင်းထောက်တာဂီမင်းစစ်သွင်းနဲ့ခတ်ရှဲတို့ကပေးပို့ထားတာဖြစ်ပါတယ်ရှင်
။ဒီတစ်ခါရတယ်ပြီငါငွေလဲလိုက်တော့မယ်နော
်။ဟုတ်ဟုတ်ဒါဆိုလေးချက်ချလိုက်မှာနော
်။ငွေထုတ်မယ်ငွေလွှဲမယ်။ချိန်နေပါဘူးလေဒီတော့ဘယ်။
ဒီမှာ STV ရှိတယ် Currency စမျိုးတစ်ကဘာလုံးဆိုင်ရလွှဲလိုက်ဟောဟောအလုံးပြောဒီ STV
ထီထိုးမထီထိုးမ
ဟာအမေဘယ်ထီထိုးမလို့လဲဘောမထီဖြစ်နေမယ်နော
်ဒီမှာຫນွေဥတီရှိတယ်ဒီပေါင်းရင်အကောင့်ထဲတိုက်ရိုက်ရောက်လို့တော်လည်းရထောက်ဖို့ဟာအလုံးပြောဒီ STV
ဝေလဲရွှေစုထီထိုးထောက်ဖို့
ဒီတွင်ဒီပါတဲ့ပဲနေပြီမို့
အမြဲဝေစုနာကတော့ STV
အလုံးပြောဒီ STV
ဓာရီအလုံးဘယ်မှာတိနိုင်လဲ
STV ဘယ်မှာ STV မှာတိနိုင်လဲ
အလုံးပြောဒီ STV
ဗီဒီယို NUG ကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာဒီခုဒီခါတင်ဆက်ပေးမဲ့တော်လိုင်းကြီးကဗျာအစီအစဉ်မှာမြေပြန်သားတို့အိမ်ပြန်လန်းဆိုတဲ့တော်လန်ကြီးကဗျာကိုမင်းကိုနိုင်မှတင်ဆက်ပေးထားပါတယ်ခင်ဗျာ
အချိန်တန်ရင်မုတ်တုံမိုးဟာကဘာမြေပြင်အမေရင်ဝင်ပြန်ရောက်စမြဲဖြစ်သလိုမြေပြန်သားများဟာမြေပြန်ကိုပြန်ရောက်ပါပြီတောင်ပေါ်သားတွေကံယူတန်းသားတွေသူတို့အိမ်သူတို့ပြန်နိုင်ကြချိန်မှာဘဝတူမြေပြန့်သားတွေလည်းအိမ်ပြန်လန်းကိုခြေချနိုင်ပါပြီဒါဟာလွယ်တဲ့ချောတဲ့လန်းတော့မဟုတ်ခဲ့ပါဘူးတောနဲ့ထဲကထွက်ခဲ့တဲ့လန်းဆိုတော့စူးချစ်သ ွေးဆုအလဲလဲအပြူပြူနဲ့ပါတောင်ပေါ်ကဖောက်ခဲ့တဲ့လမ်းသစ်ဆိုတော့ကိုဖောက်သမျှသာကိုရောက်ကြတာပါတခါကစစ်သမျှတွေကနိုင်ကျင့်တိုင်းလက်ပလာနဲ့တင်းချောင်ခဲ့ကြပြီးစစ်ပညာသင်ပြည်သူထံကထောက်ပံ့မှုနဲ့ရရလက်နဲ့ကင်ဆွဲပြီးတော့မှကျေးစာစစ်သားတင်းချီပိုင်နဲ့ကြီးရည်လေးစစ်တပ်ကြီးကိုအန်တုခဲ့တာ၄နှစ်အကြာအခုတော့အဝေးပြေးလမ်းတွေပေါ်ကျေးလက်နဲ့မြို့ပြများရင်ဝင်ကိုချီနိုင်တိုက်နိုင်သိမ့်နိုင်စိုးမိုးနိုင်ပါပြီတောကြီးမြက်မဲကအထွက်တောင်ပေါ်ကအစင်းမြေပြရှုကင်းဟာရုပ်ပြရနန့်သင်းတွေနဲ့ခွန်ဆက်လိုက်ရုံသားသမီးတွေအမောပြေပါတယ်တပြေးပင်တွေတောထကြိုနေကြပုံနဲ့မြင်ရပါတယ်ဒါငါတို့မြေငါတို့ရငါတို့အိမ်ဆိုတဲ့အသည့်နဲ့တော်လှန်စစ်တီများဟာအမိမြေကိုမြင့်များကြော်ကရဲရဲတက်ရဲရဲသိမ့်နိုင်ခဲ့ပါတယ်တမိုင်းဆက်ဆက်မှာလက်နဲ့အာကိုဗိုလ်ကျစိုးမှုသမျှလူလူအားနဲ့တော်လှန်စစ်များအောင်ပွဲရခဲ့တဲ့ဤသူဒီမြေပေါ်မှာလဲဖက်စစ်တပ်ကိုအတူဖြိုဖို့ပြည်သူအားနဲ့ဆက်ချီနေပါပြီမိဘအိမ်မော်ကဓမြတွေကိုတိုက်ချဖို့သားသမီးများရဲ့အပြန်လန်းမိဘများကရှိသမျှအားနဲ့ကြိုကြကူကြတွဲကြမှာကိုယုံကြည်လျက်အောင်းလန်းထူလျက်ချီလာနေပါပြီ
Video NUG သောတာရှင်များခင်ဗျာဒီကနေ့မနက်ပိုင်းရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့တိုင်းရင်းသားဘာသာအစီအစဉ်မှာအပတ်စဉ်သတင်းများကိုရခိုင်ဘာသာဖြင့်ရိုလာတန်နာမတင်ဆက်ပေးထားပါတယ်ခင်ဗျာ
တာနီစောပါ Video NUG တပည့်တွန်တန်တီကိုရခိုင်ဘာသာနောက်တောင်စပီလာကိုခိုင်ပါရီအကျန်ရူလာတင်တာပါအမေရိကန်အောက်လွှဲတော်အစာအုံထေးကြောင့်ပါရီရမအရီဆွေနွေးပွဲမှာ NUG ရည်သမဒဒူဝါလက်ရှိလာကဗီဒီယိုအမစကားပရိုဂရခါဘရီ CRBH ဥက္ကဋ္ဌလူကိုယ်တိုင်တာရောက်ခါရီတတော်ကိုပနာမတောင်းစားပေးပါမယ်မမ်မာစန်တော်ရှင်အရာဧပြီလ29ရက်ဘာမာရီဆာ့ချ်အင်စတီကျူ BRI ကဥဆောင်ကြပါရီဘာမာဟျူမနီတေရီယန်Crisis and Violation of Religious Freedom and Human Rights ကောင်ဆိုင်နာဆွေးနွေးပွဲကိုတာရောက်ခဆော်လို့သိရပါရယ်ဆွေးနွေးပွဲကိုအပိုင်း၃ပိုင်းခွေပြီးကြံပါပါရယ်ပထမပိုင်းအစီအစဉ်မှာအမျိုးသားညီငယ်ရေးအစိုးရ NUGE ယာယီသမ္မတဒူဝါလက်ရှိလာနာ American အထားလွှဲတော်အမေ Chris Van Holland DMD ရောကဗီဒီယိုနဲ့အမှားစကားပရိုဂရမ်ပါရယ်ယောနော် American နိုင်ငံခရီးဝင်ကိဌာနနိုင်ငံတကာဘာသာရေးလွယ်လဲခွာဆိုင်ရာဌာနဤယာယီအကြီးကေ Friday Patrick Harvey American နိုင်ငံတကာဘာသာရေးလွယ်လွယ်ခွားကော်မရှင် USCIRFE ကော်မရှင်နာတူ Friday Susie Gelman ရောကသူတို့ဌာနတီးကမြန်မာဆိုင်အုပ်စု၏ဘာသာရေးလွယ်လွယ်ခွားနာလူအခွင့်အရေးရှုဖော်မှုတည်ကျလည်နေသောကိုစုံစမ်းဆိုင်စီမှတ်တမ်းတင်ထားရေးအရှာတီးကိုဖော်ထုတ်ရှင်းပြပါရီလို့ဆွေးနွေးပွဲကိုတာရောက်ခရီးဦးအောင်တန်းကအသိပေးပြောဆိုထားပါရီဆွေးနွေးရှာထင်းမှာ American ကွန်ကရာလွှတ်တော်က Rathen Adibru Thaတဘာမာအက်ကိုအတီးအကြအကောင်ထေဖော်ဖို့မြန်မာဆိုင်တက်ကိုလေယိုင်စီတီရောင်းရှာပီနေရနိုင်ငံတကာကုမ္ပဏီတီကိုအရေးယူဖို့တဘာမာအက်ကရာထန်ခွန်ပူထားရတဲ့အတိုင်းရမဒီမိုကရေစီအရေးလှောက်ရှာရလူတီအတော်နန်လက်သက်အစစ်စတန်တီထောက်ပံ့ဖို့အတော်အမေရိကန်ပြည်ထောင်စုကိုရောက်ရှိနေရမြန်မာကျောင်းသားတီအတော် TPS လို့ခေါ်ရယာယီအကာအကွယ်ပြီးမှုအဆောင်အတန့်ကိုတာတန်တူပီဖို့စားစော်တီကိုတောင်းဆိုခါခဲ့တယ်လို့သိရပါပါရယ်ဆာလာပိကေမဟာမိတ်တီနာနိုင်ငံရေးဆိုင်ရာညှိနှိုင်းမှုအပါအဝင်မဟာဘု ူဟာနိလန်ခရောက်ခုတက်မှတ်ပြီးကအကောင့်တွေပေါ်နေရလို့ NUG Pro တွေတောင်းကိုတောင်းစားပြပါမယ်အမျိုးသားညီငယ်တွေအဆိုတာ NUG အနေနဲ့မဟာမိတ်တီနောက်နိုင်ငံရေးဆိုင်ရေးညှိနှိုင်းမှုအပါအဝင်မဟာဘူဟာနိလန်ခရောက်ခုတက်မှတ်ပြီးကအကောင့်တွေပေါ်ဆောင်နေရလို့ NUG ကဧပြီလ30ရက်မှာထုတ်ပြန် Pro ဆိုလိုက်ပါတယ်ရောင်းအရှာတိဆိုနိုင်ငံရေးနိလန်အရာမဟာမိတ်တီနောက်နိုင်ငံရေးဆိုင်ရေးညှိနှိုင်းပူးပေါင်းဆောင်ရမှုပြည်သူလူထုဤဆိုင်စားမပြတ်ထောက်ခံပါဝင်မှုကိုထိမ့်သိမ့်မှတ်တမ်းခရာနိုင်ငံခရာရီနိလန်အရာမြန်မာပြည်သူတိဆောင်ရွက်နေရတော်လန်ရိအပေါ်နိုင်ငံတကာကသီရှိနာလေမုံနာအာပိထောက်ခံမှုတူတာရာရှိအောင်ဆောင်ရခရာစိုင်းရီနိလန်အရာမင်းမင်းတမတော်ကို Chain of Command and Code of Conduct Sorry COC နရဲနာတိုင်းဆွင်ရီအာကောင်းအောင်တေဆောက်ပနာဗျူဟာမောက်တိုက်ပွဲဝန်ခရာတို့ပါဝင်ရလို့ဆိုပါရယောင်အဘရန်အိုရှိုရီနိလန်အရာပြည်သူအိုရှိုရီရန်တရာကိုတရဥပဒေနောင်အငင်းစီမံဆောင်ရခရာလက္ခဏာတီအခရိခဲနာပိုမိုစနိုက်ကြအောင်ထင်းကြောင်းကျဲမဲခရနာလုံရှုံရီတရဥပဒေစုံမရီနာပြည်သူဝန်ဆောင်မှုလုပ်ငန်းတီတိုမရဆောင်ရခရာဘန်ဒါရီနိလန်အရာတော်လန်ရီအတော်လိုအဲရီဘန်ဒါရန်ဘုံငွေဆိုင်စားမပြဲဖရီတောင်းနိုင်ဖို့အတော်အကရင်ဖာဆိုင်ကောင်စီဤဘန်ဒါရန်ဘုံငွေတီရာလန်တီကိုဖရဲတောက်ဖို့ဆောင်ရခရာလူထုစားဆင်ရီနိလန်အရာပြည်သူတော်လန်ရီဆိုင်ရာမူဝါဒမဟာဗျူဟာနာလုံဆောင်ရှာတီအပေါ်ပြည်သူလူထုဤနိုင်ငံတကာကပိုမိုသိရှိနာလီအောင်ဆောင်ရခရာစားရီအရှာတီအကောင့်ထေဖော်နေရလို့အသိပေးထားပါရီဒီမဟာဗျူဟာနိလန်ခရောက်ခုဟန်ရှားညင်ကြီးအရှိန်မန်တောင်ဖော်ဆောင်ပြီးကဒေတာအလိုက်လွဲမောင်းမှုကနေပြီးကပြည်ထောင်စုတစ်ခုလုံးလွဲမောင်းရီအထိဇာလဂရိုဘန်ဆောင်ရလာဖို့လို့ NUG ကထုတ်ပြန်ထားပါရီဇာလပြီးကငလျံတင်တောင်းမလို့နေလိစေခရောက်မလို့နေကအင်ထောင်စုပေါင်း 13,690 ခရောက်စုအတော်အရိဘော်စာနေရိုက်ခနာအမှုအကာအကူညီဒေထောက်ပန်းပြီးလို့ရှိရလို့လူသားရှောင်းစာနာထောက်ထားရနော်ဘေးအန်ဒရီဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနတတော်ထုတ်ပြန်ရေးတတော်ကိုတောင်းစားပေးပါမယ်အမျိုးသားညီငယ်ရေးအဆိုတော်လူသားရှောင်းစာနာထောက်ထားရနော်ဘေးအန်ဒရီဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနအနေနဲ့စကိုင်းငလျောင်ဂရီကောင်ထိခိုက်ခံစားခါခဲ့ရတဲ့စကိုင်းမန္တလေးပဲခူးနေပြည်တော်နော်ရှမ်းတောင်ပိုင်းဒေသတိကိုငလျောင်တင်တောင်းပြည်သူဒီပါကိုမြို့နေပြည်သူအုပ်ချုပ်ရေးအဖွဲ့ပြည်သူ့ကာကွယ်ရေးအဖွဲ့ဝန်တီလူသားရှောင်းစာနာတာဝန်ခံတဲ့နော်အရေဖားလူမှုအဖွဲ့အစီတီအာဖရွန်အရေဘော်လူသားရှောင်းစာနာမှုအကူအညီတွေကိုရှိုက်စားထောက်ပံ့ပေးအခရီလို့ဖော်ပြပါရီလူသားရှောင်းစာနာဝင်ကြီးဌာနအနေနဲ့ဧပြီလ23ရက်နေ့အထိထောက်ပံ့ကူညီမှုဆရွန်ဒီအရာစကိုင်းအတော်4,329အင်ထောင်စုအတော်ကျဲရှိုင်းရရှိုင်းစီတုံတန်မန္တလေးတိုင်းအတော်ခရောက်ထောင်းနာရာတစီရှိုင်းအင်ထောင်စုအတော်ကျဲ1,542တန်ပဲခူးတိုင်းအတော် 1,329 အင်ထောင်စုအတော်ကျဲနာရာ6စီခရောက်တန်နေပြည်တော်အတော်ရှိရှိုင်းရ3အင်ထောင်စုအတော်ကျဲနာရာ42တန်နောင်ရှင်ပြည်နေတောင်ပိုင်းရှိ1,424အင်ထောင်စုအတော်ကျဲနာရာ5တန်စုစုပေါင်း၄၀ခရောက်ရုံးနဲ့ကအင်ထောင်စုပေါင်း13,690ခရောက်စုအတွက်3000တရာခရောက်စီကိုတန်ခရောက်သိန်းခရောက်တောင်း3,930ကျဲအုံပြုခါပါရီစာလာပြီးကအဂရန်ဖာဆိုင်အုပ်စုသောပြည်သူဒီငွေကြေးကိုအမျိုးမျိုးခုရုံနေရလို့ဆိုရတဲ့တောင်းကိုတောင်းစားပေးပါမယ်အဂရန်ဖာဆိုင်အုပ်စုသောပြည်သူဒီငွေကြေးတီကိုအမျိုးမျိုးခုယူနေရလို့လည်းရဲဆိုင်နာစွန့်အောင်ဝန်ကြီးဌာနကဒူးဝင်ကြီးဥမော်ထွန်းအောင်ကဆိုပါရီစကားစငွေခိုးနေတိသောဘဟုဘဲငွေလေးလုံးကိုပရောင်ပါပေါစီထားနေပြီးကခိုးရီငွေချေဖောင်းပွားအောင်ဝါစီကနေပြီးကငွေစားခုရိုက်ထုတ်ပြီးကငွေချေတန်ကိုကြားဆောင်အောင်လုပ်ပြီးခိုးရီအသုံးပြုရလူတီပီရီဝန်ဆောင်မှုကရေလက်ရဆိုင်မီတာကို arbitrary tariff တောင်းဆောင်ပိုင်းတောင်းပြီးကခိုးရီနိုင်ငံခရကိုအလုလားလုပ်ရလူတီဘာကဝန်ဝေတီကိုသူတို့ခရိုနီဘန်တီကနေလွှဲခိုင်းပြီးကခိုးရီလို့ဆိုပါရီလာဟိမာငလျောင်ပေးသောပြည်သူဒီဘာကိုနိုင်ငံတကာကလူတန်းထားရပေးစီတီအပြေအဆုံမရောက်ရှိပေးဆိုင်အုပ်စုကတင်စီထားရလို့လေမဲတန်းတဲပုံတီပေါ်ထောလာခါပါရီအခုတောင်စားပြီးခါရတဲ့တော်တီကို Radio NUG အဖွေးသားတီကပြပို့ထားဆော့ဖရိုက်ပါရီ
မတရားမှုကိုစန့်ကျင်သောမေဥပံများပွေလန်းသည်တည်သူအာနာတည်သူများတရားရှိဖို့လိုအပ်သည်တည်သူနဲ့တည်သူကြားကပေါင်းကူတနာတစ်စင်ဖြစ်ဖို့သည်
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခေတ္တရန်နာလိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုပြကြပါလို့ရှင်။ Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ19.7 MHz နဲ့ညပိုင်း၈နာရီခွဲမှာ လိုင်းတူ25မီတာ 17.6 မဂါဟတ်ဇ်တူမှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီရှင်။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွဲ့သူဖွဲ့သားများကဆုတောင်းလိုက်ရပါတယ်။ San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရဲ့ Radio NUG ဖြစ်ပါတယ်ရှင်။အရေးတော်ပုံအောင်ရမည်။